ဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရေးဆွဲထားတယ်ပေါ့နော်ရန်ကုန်မြို့သစ်စီမံကိန်းကိုဒီနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးပါအောင်ရှင်
လေအန်တီတို့ဒီနေ့တွတ်တော်ကအတည်ပြုလိုက်တာကမဟာရန်ကုန်မြို့ပြစီမံကိန်းမဟာဗျူဟာပေါ့နော်2040ဆိုတဲ့ဟာအဲ့ဒီစီမံကိန်းကြီးထဲမှာသူကမြို့သစ်စီမံကိန်း5ခုပါမှာအဲ့တော့မြို့သစ်စီမံကိန်း5ခုအတွက်ကိုသူကအဲ့မြို့သစ်5မြို့နယ်နဲ့ဆက်ဆက်ဧရိယာတွေမှာလေယာမြေဧကတိမ့်ချီပြီးသူကတိမ့်မယ်တဧကကိုတိမ့်တရာနဲ့ညော်မယ်မြို့ကိုချဲ့ထွင်ဖို့ဆိုတဲ့စီမံကိန်းပေါ့နော်အဲ့စီမံကိန်းကိုဒီနေ့တွတ်တော်မှာအတည်ပြုလိုက်တာပေါ့နော်ပွင့်လင်းမြင်သာမှုတာဝန်ယူမှုရှိတဲ့စနစ်မျိုးတီထွင်မှာအန်တီတို့ကစနစ်ကျတဲ့ tender ခေါ်ယူမှုတွေလုပ်ပြီးတော့နိုင်ငံတော်နဲ့ပြည်တွင်းပြည်ပ developer တွေကစာချုပ်ချုပ်ပြီးတော့စနစ်တကျလုပ်တဲ့စီမံကိန်းကိုပဲအန်တီတို့ကအန်တီအနေနဲ့အလို့ရှိတယ်ကွယ်
အန်တီလည်းမြေအေကသိန်းချီပြီးသိမ်းမယ်ဆိုတော့တသိန်းနှစ်သိန်းဘလောက်လောက်များရှိလဲ
တသိန်း2000ကျော်ထင်တယ်သမီးရဲ့တသိန်း2000ကျော်နော
်အန်တီဒီစီမံကိန်းကိုပေါ့နော်အကောင့်ထဲပုံမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ကအစိုးရကအသေးစိတ်ဘလို့မျိုးများချပြတာများရှိလဲရှင်
ဒီစီမံကိန်းခုနှစ်ခုမှာဦးစားပေး1 2 3 4 5 6ဆိုပြီးတော့ပြောထားတယ်လေဦးစားပေး1ကတော့ဒဂုံမြို့တင်မှာရှိတဲ့စီမံကိန်းတစ်ခုပေါ့သူကလမ်းနာ39ကျပြီးသားပေါ့နော်အဲ့ဒီမှာဆက်ပြီးတော့မြို့တင်စီမံကိန်းလုပ်မယ်ပေါ့နော်အဲ့ဒါကတော့အန်တီကတော့မကန့်ခွက်လို့ပါဘူးဘာလို့လဲဆိုအဲ့ဒီမှာမြို့ခွက်လည်းပေါ်ပြီးသားအစကတည်းကလမ်းနာ39လည်းကျပြီးသားတိမ်းထားပြီးတာလည်းအန်တီထင်တယ်နှစ်20မိဘလောက်တောင်ရှိတော့မယ်ဆိုတော့အဲ့ဒါကတော့ထူးပြီးတော့လူထုအတွက်ထိခိုက်မှုမရှိဘူးဆိုတော့အဲ့ဒီဦးစားပေး1ကိုတော့အန်တီကသဘောတူပါတယ်အန်တီတို့ထောက်ပြเสียရှိတာအဲ့ဒီဦးစားပေး1ကရင်ကျန်တဲ့ဦးစားပေး9အထိပေါ့နော်ရန်ကုန်မျိုးရှင်းတဲ့နောက်တိုးချဲ့တာပေါ့နော်အဲ့တိုးချဲ့တဲ့ဟာမှာအနောက်ဘက်ကိုအထူးသဖြင့်ဦးစားပေးပြီးချဲ့တာပေါ့နော်ဥမာဦးစားပေးနှစ်စီမံကိန်းဆိုလို့ရှင်အန်တီတို့ကြီးမြင့်နိုင်စိတ်ကြီးခနောင်တို့ဆိုင်တရားဝက်ချမ်းပေါ့နော်အဲ့လိုတွေပါတယ်ပေါ့စီမံကိန်းတစ်ခုချင်းလိုက်သိမ့်မဲ့လဲမြေဧကတွေတော့အတိအကျအန်တီတို့ကိုတင်ပြထားတယ်လေအန်တီကဒါကြောင့်မလို့လဲဧကသိမ့်ချီပြီးတော့အစိုးရကသိမ့်မဲ့အစီအစဉ်ကိုအန်တီတို့လွှတ်တော်ကသဘောတူပေးရတယ်လို့ဖြစ်နေအဲ့ဒါကြောင့်မလို့အန်တီကမှတ်တမ်းမဲ့တင်ပါဒီအစိုးကိုဆိုပြီးတော့အန်တီကပြောတာအဲ့ဒါကိုမရဘူးအစိုးရကလွှတ်တော်ခေါင်းကိုငှားဖို့အတွက်တခါတည်းလွှတ်တော်မှာအတင်းဒီပြူသွားတယ်လေ
မြေတွေကိုတိမ့်တဲ့အခါမှာတိမ့်တရာရော့ကြေးပေးမယ်ပေါ့နော်တခြားဟိုဒီလေသမားတွေကိုနေရာပြန်ချပေးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရဘလို့ဆောင်ရွက်သွားမယ်အနေထားရှိမလဲအနီ
းဘာမှအဲ့ဒါတွေကိုမပြောထားဘူးစီမံကိန်းတစ်ခုချင်းလိုက်ကိုဘာမှမပြောထားဘူးသူတို့ကဒီထက်အသေးစိတ်ကြတဲ့ plan တွေရေးဦးမှာရေးတဲ့အခါကျလွှတ်တော်ကိုတင်ပြတော့မှာမဟုတ်ဘူးလေအာသူတို့စိတ်ကူးသဘောနဲ့ပဲသူတို့ဟာသူတို့ရှင်းပြီးသူတို့ကလုံမှာသူတို့ကသူတို့လူချင်တာဒီစီမံကိန်းမျိုးသစ်စီမံကိန်းခုနှစ်ခုစလုံးရန်ကုန်လွှတ်တော်ကအတည်ပြုပြီးပြီအဲ့ဒါကြောင့်မို့သူတို့အစိုးရအခုတစ်ချက်ဆပြီးတော့စလုံးလို့လွှတ်ချင်တာလုံလို့ရပြီဆိုတဲ့သဘောတော့ဖြစ်နေတယ်လေ
ကုမ္ပဏီရွေးချယ်မှုစတင်အကောင့်ထယ်ဖော်မဲ့အချိန်ဒါတွေနဲ့ပတ်သက်ပြီးတော့အန်ဒီတို့ဘာတွေများသိထားလဲရှင်
ဘာမှမပြောဘူးရန်ကုန်မြို့သစ်စီမံကိန်းတော့အမမြမစေတနာမြို့တစ်ကိုလုတ်ခိုင်းမှမယ်မှာမပြောသေးတယ်အခုကျတော့ဘာမှမပြောတော့တာသမီးရေဘယ်ကုမ္ပဏီလဲလုတ်မယ်ဘယ်ချိန်လုတ်မယ်ဘယ်ချိန်ပြီးမယ်ဘယ်လိုစီမံကိန်းတွေပါဘာမှမပြောတာသမီးရေအဲ့လို
ဒီတနိုင်ငံလုံးမှာပေါ့နော်အစိုးရစီမံကိန်းတွေအကောင့်ထယ်ဖော်တဲ့အခါမှာမြေယာအငင်းပွားမှုပြဿနာတွေလည်းရှိနေတယ်ရန်ကုန်မြို့သစ်မဟာဗျူဟာစီမံကိန်းကိုအကောင့်ထယ်ဖော်ရမှာမြေယာပိုင်ဆိုင်မှုပြဿနာတွေပေါ်လာမယ်ဆိုရင်ဘယ်လိုပုံစံဖြေရှင်းမယ်ဆိုတာကိုအစိုးရကလွှတ်တော်ကိုချပြတာမျိုးတွေရောရှိလားရှင်
အန်တီတို့တင်ပြထားတဲ့ထဲမှာတော့မပါဘူးအန်တီတို့ကိုတင်ပြထားတာတော့နောက်ဒီမျိုးနယ်စဉ်350ပေးမယ်အချို့မျိုးနယ်ကို300ပေးမယ်ဒါပဲရေရောချေပေးမယ်အဖြစ်အပျက်ပဲပါလားအချက်နာကိုဘယ်လိုချထားမယ်ဆိုတော့မပြောဘူးအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံတော်ဟာမြေယာတဲ့အလုံးရဲ့ fashion ဖြစ်တည်ဆိုပြီးတော့မြေယာတွေအကုန်လုံးသိမ်းမလားတော့မသိပါဘူးကွယ်အန်တီကတော့စိုးရိမ်နေအဲ့ဒါကိုစိုးရိမ်နေအန်တီကစီမံကိန်း area ထက်ကျော်ပြီးတော့လဲသမားတွေစီကလဲတွေကိုသိမ်းမှာစိုးရိမ်နေလေစိုးရတက်ကိုလာပဲကြံတဲ့အတွက်ကြောင့်မလို့အန်တီကတော့လဲသမားကြီးတွေကိုတိုက်တွန်းချင်ပါတယ်ကိုယ့်ရဲ့လဲရမေတွေကိုမယောင်းပါနဲ့နော်ကိုမယောင်းချင်ရင်ကိုယ့်လေယာမြေတွေကိုနိုင်ငံတော်ကအတင်းသိလို့မရပါဘူးကိုယ့်ရဲ့လေယာမြေကိုမမမမပေါ့နော်အသက်ပေးပြီးတော့ကာကွယ်ပါလို့ပဲအန်တီကပြောချင်တယ်လေ
အန်တီအခုလိုဖြေချပေးလို့ RF ရာကျေးဇူးတင်ပါရှင
်အေးရတယ်